Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်နိုဝင်ဘာလ5ရက်စနေနေ့ညနေပိုင်း VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီမှာခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းမှာတော်တော်ရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မအနောင်လောက်တို့ပြောပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးအဆင့်မဲဆွဲစည်းရုံးပွဲတွေကိုအကြိမ်အနည်းကျင်းပနေပါတယ်။သူရကီနိုင်ငံမှာအတိုက်ခံကိုထောက်ခံတဲ့သတင်းစာတိုက်ကြီးရဲ့အကြီးအကဲနဲ့သတင်းထောက်၉ယောက်တို့ကိုအစိုးရကဖမ်းဆီးလိုက်ပါတယ်။တောင်ကိုရီးယားမှာသမ္မတပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်နဲ့ချီတို့ဒီကနေ့မှာစုဝေးဆန္ဒပြနေကြပါတယ်။ဒီလိုသတင်းတွေကြားမှာပါမှာခွန်ညို။
ကောင်းပါပြီရှင်။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဒေါ်အောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံ9ရက်ကြာခရီးစဉ်အတွင်းနှစ်နိုင်ငံအကျိုးအတွက်ဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့သုံးသပ်ချက်တွေနဲ့အတူရခိုင်ပြည်နယ်အတွင်းလုံခြုံရေးဆောင်ရွက်ချက်တွေပွင့်လင်းမြင်သာမှုရှိဖို့ဘာသာရေးနဲ့လူမှုအခြေပြုအဖွဲ့တွေကလိုလားကြပါတယ်။
သက်ဆိုင်ရာတာဝန်ယူထားကြတဲ့အာဏာပိုင်အစိုးရတွေရောပြည်ထောင်စုအစိုးရရောသက်ဆိုင်ရာလူမျိုးစုကိုယ်စားလှယ်တွေကိုသက်ဆိုင်ရာလူမျိုးစုကိုယ်တိုင်ကိုပေါ်ပွင့်လင်းမြင်သာမှုရှိဖို့လိုတော့ပေါ့နော်အဲ့ဒီပွင့်လင်းမြင်သာမှုရှိတဲ့အခြေပုံမှာပဲအားလုံး
အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းဆိုဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းမှာတော့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဝါရှင်တန် DC မြို့တော်နာကခရိုင်နှစ်ခုမှာပါတီကြီး200လုံးကအသွန်ခွန်ဆိုင်မဲဆွယ်စည်းရုံးနေကြတဲ့အနေအထားကိုလည်းပြောပြပေးသွားမှာပါဒီလိုထူးခြားတဲ့သတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးအဆင့်မဲဆွဲစည်းရုံးပွဲတွေကိုအကြိမ်အနည်းကျင်းပနေပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ရဲ့ပြိုင်ဘက်ဟောင်းအချက်လွတ်တော်အမတ် Bernie Sanders တင်မကနာမည်ကြီးအဆိုတော် Pharrell Williams နဲ့ Beyoncé တို့ဆုံတွဲလို့လူတွေလည်း Hillary အတွက်မဲဆွဲစည်းရုံးပေးနေကြတာပါ။ထောက်ခံသူတွေကလည်းနောက်ဆုံးအဆင့်မဲဆွယ်နေရတယ်လို့တောက်ကြနေမှာတော့ Hillary Clinton ကိုယ်တိုင်ကလည်း Pennsylvania ပြည်နယ်မှာလူမှုအတိုင်းအဝိုင်းအလုံးအတွက်အကျိုးရှိစေမဲ့သူရဲ့စီးပွားရေးမျှော်မှန်းချက်တွေကိုပြောဆိုရင်းမဲဆွယ်စည်းရုံးပါတယ်။ Republican သမ္မတလောင်း Donald Trump ကတော့သူ့အစိုးရအဖွဲ့အနေနဲ့တိုင်းပြည်အတွင်းကအလုပ်တွေပြပကိုရောက်မသွားအောင်လုပ်မယ်လို့ဆိုပါတယ်။ Hillary Clinton ကိုလည်းသမ္မတရာထူးနဲ့မထိုက်တန်သူဆိုပြီးတော့တိုက်ခိုက်ပါတယ်။ Republican Party ညီလာခံမှနောက်ဆုံးစကားတက်ပြောခဲ့တဲ့ Trump ရဲ့ဇနီး Melania ကိုယ်တိုင်ကလည်း Pennsylvania ပြည်နယ်မှာကြာတာပရင်းကတကူရောမဲဆွဲစည်းရုံးခဲ့ပါသေးတယ်။ရိုးသားမှုနဲ့ယုံကြည်ထိုက်သူဟုတ်မဟုတ်ဆိုပြီးသမ္မတလောင်းနှုတ်အပေါ် Gallup အဖွဲ့ကကောက်ယူထားတဲ့ဒီသတင်းပါလူလူဒဘောရာစစ်တမ်းမှာတော့ Hillary Clinton ကို32ရာခိုင်နှုန်းကထောက်ခံထားပြီးတော့ Donald Trump ကိုတော့34ရာခိုင်နှုန်းထောက်ခံထားပါတယ်။ September လကကောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုမှာတော့ Clinton ကို34ရာခိုင်နှုန်းထောက်ခံပြီး Trump ကတော့33ရာခိုင်နှုန်းနဲ့ရထားခဲ့တာပါ။ဒီကနေ့စနေနေ့မှာတော့သမ္မတလောင်းနှုတ်အစည်းအဝေး Florida ပြည်နယ်မှာမဲဆွဲစည်းရုံးရင်းဆွဲမှုစီစဉ်ထားတာဖြစ်ပါတယ်။
တူရကီနိုင်ငံမှာအတိုက်ခံကိုထောက်ခံတဲ့ဂမ်ဟူရီရဲ့သတင်းစာရဲ့အကြီးအကဲနဲ့သတင်းတောက်၉ဦးကိုဖမ်းဆီးဖို့တရားရုံးကစနေနေ့မှာအမိန့်ထုတ်လိုက်တယ်လို့တူရကီနိုင်ငံကသတင်းတွေမှာဖော်ပြနေကြပါတယ်။ဒီကိစ္စကြောင့်ပဲတူရကီမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ပတ်သက်လို့နိုင်ငံကရဲ့စိုးရိမ်မှုတွေလည်းမြင့်တက်လာနေပါတယ်။သူတို့၉ဦးကိုဒီသတင်းမှာအစောပိုင်းကလေးကထိန်းသိမ်းထားတာဖြစ်ပြီးတော့အခုဖမ်းဆီးမိန့်ချလိုက်တာဖြစ်ပါတယ်။သူတို့ကဇူလိုင်လ15ရက်နေ့မှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုကိုလှုပ်ဆောင်တယ်ဆိုတော့စစ်သွေးကြောင်ရယ်ပတ်သက်မှုရှိတယ်ဆိုပြီးတော့လည်းတရားစွဲခံထားရတာဖြစ်ပါတယ်။တူရကီကနောက်ထပ်သတင်းတစ်ခုမှာတော့ Kurdish တွေကိုထောက်ခံတဲ့နိုင်ငံရေးသမားတွေကိုတူရကီနိုင်ငံကဖမ်းဆီးလိုက်ပြီးတော့ Internet ပိတ်လိုက်တဲ့ပုံမှာ American အပါအဝင်ပြင်သစ် Germany, Britain နဲ့ကုလသမဂ္ဂတို့ကစိုးရိမ်တယ်လို့တောက်ကြနေကပြောကြားလိုက်ပါတယ်။တူရကီရဲကညဘက်ဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်တူရကီနိုင်ငံရဲ့တတိယအကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Kurdish တွေကိုထောက်ခံတဲ့ပြည်သူ့ Democratic Party HDP ပါတီရဲ့ပါလီမန်လွှတ်တော်အမတ်ဒါဇင်ပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးခံရသူတွေထဲမှာ HDP ပါတီရဲ့ပူးတွဲခေါင်းဆောင်နှုတ်ဦးလည်းပါဝင်ပါတယ်။တူရကီအစိုးရက HDP ပါတီပူးတွဲဥက္ကဋ္ဌအပါအဝင်တိုက်ခိုက်လွှတ်တော်အမတ်တွေကိုဖမ်းဆီးလိုက်တာနဲ့အင်တာနက်အသုံးပြုမှုကိုကန့်သတ်လိုက်တဲ့ပုံမှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby ကပြောပါတယ်။ဖမ်းဆီးမှုတွေလုပ်ပြီးနိုင်ပိုင်းကြာမှာပဲတူရကီနိုင်ငံ Diyarbakir မြို့ကရဲဌာနတစ်ခုနာမှာကားပုံးပေါက်ကွဲခဲ့တာကြောင့်လူ၉ယောက်သေဆုံးပြီးတော့တရားကြောင်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
အီရတ်နိုင်ငံထက်က IS စစ်သွေးကြွားရရဲ့အမှားခံတဲ့မြစ်ဖြစ်တဲ့မိုဇူးမြို့မှာအီရတ်အထူးတပ်ဖွဲ့တွေနဲ့ဂျီဟတ်စစ်သွေးကြွားရကြတောက်ကြနယ်ကအပြင်းထန်တိုက်ပွဲဖြစ်ပွားပါတယ်။အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့လေကြောင်းတပ်တွေကကြောထောက်နှောက်ခံပေးထားတာပါ။မြို့အရှိပိုင်းက IS ကောင်းဆောင်တွေလက်တလောသတင်းဘက်မှဆုတ်ခွာသွားပြီးဆိုပြီးသတင်းတွေကြဲကြဲပြင်းပြထွက်ပေါ်ခဲ့ပေမဲ့အီရတ်တပ်တွေဝင်တိုက်တဲ့အခါမှာတော့အပြင်းထန်ခုခံတိုက်ခိုက်တာနဲ့ကြုံခဲ့ရပါတယ်။နိုင်ရီနဲ့ချီကြောင်းတနတ်တန်တွေဆက်တိုက်ကြားနေရတယ်လို့မြင်မြင်တွေကဆိုပါတယ်။အကြမ်းဖက်မှုတမျက်ချေမုံရီတပ်ဖွဲ့တွေရဲ့ကြီးညာချက်တရက်မှာတော့မိုဇူးမြို့အရှိပိုင်းကရက်ကွက်6ခုကိုတောက်ကြနေမှာပြန်ပြီးတော့ထိန်းချုပ်ထားနိုင်ပြီလို့ဆိုပါတယ်။ဒီလိုကြီးညာချက်ထုတ်ပြန်ပြီးတဲ့နောက်အဲ့ဒီရက်ကွက်မှာတိုက်ပွဲတွေဆက်ဖြစ်နေသေးတယ်လို့မျက်မြင်တွေက Riders သတင်းဌာနကိုပြောပါတယ်။ IS အကြမ်းဖက်သမားတို့ဟာလေကြောင်းတက်ခတ်မှုကာကွယ်ရေးအဖြစ်မိုဇူးမြို့နယ်အပြင်မြို့ပြင်ကအရက်သားတွေကိုလူသားတိုင်းတွေလို့အတင်းအကျပ်အသုံးပြုနေစေပဲလို့ဂျနီဗာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကတောက်ကြနေမှာပြောပါတယ်။ IS အကြမ်းဖက်သမားတွေဟာတပ်ပြေးတွေအဖြစ်ဆွဆွဲခံထားရတဲ့သူတပ်သား50ကိုပြီးခဲ့တဲ့တနင်္လာနေ့မှာမိုဇူးမြို့အနီးဂဇာလနီစခန်းမှာတပ်ဖြတ်ခဲ့တယ်လို့သတင်းတွေရတဲ့အကြောင်းလူအခွင့်အရေးအဖွဲ့ပြောခွင့်ရရာဗီနာရှမ်ဒါစာနီကဆိုပါတယ်။မိုဇူးနယ်အနီးကကိုဂျာလီမှာလူပေါင်း380ရုပ်ပုထုနေမှာအသက်ခံခဲ့ရတယ်ဆိုပြီးခိုင်လုံးတဲ့သတင်းတွေထွက်ပေါ်လာတယ်လို့လည်းသူကပြောပါတယ်။အမေရိကန်ဥဆောင်တဲ့လေကြောင်းထိုးစစ်တွေကြောင့်အရသာတေဆုံမှုရရှိနေတယ်လို့ပုတ်ထူးနေတက်ခိုင်မှုမှာမိုးဆိုးမြို့ရှေ့ပိုင်းကအမျိုးသမီး၄ဦးတေဆုံပြီးအရသာ18ဦးသေရရသွားတယ်လို့ကုလသမဂ္ဂကဆိုပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာလာမယ့်သတင်းပတ်ဒီအတွင်းအန္တတိကတိုက်ဒေသကိုသွားရောက်မှာဖြစ်ပြီးတော့တောင်ဝင်ရိုးစွန်းအထိပါရောက်နိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကတောက်ကြနေမှာကြေညာလိုက်ပါတယ်။ဝန်ကြီးကယ်ရီဟာအန္တတိကတိုက်ဒေသကိုပထမဆုံးသွားရောက်မယ့်အမေရိကန်နိုင်ငံသားဝန်ကြီးဖြစ်သလိုအဲ့ဒီဒေသကိုသွားရောက်မယ့်အမေရိကန်အစိုးရတဲ့ကယာဒူးအကြီးဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဝန်ကြီးကယ်ရီမတိုင်ခင်ကနိုင်ငံသားဝန်ကြီးဖြစ်ခဲ့တဲ့အခုလက်ရှိဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်လည်းအန္တတိကတိုက်ဒေသကိုသွားဖို့ညှိမှန်းခဲ့ပေမဲ့သွားရလာရေးအတွက်အဆင်မပြေတာကြောင့်မသွားဖြစ်ခဲ့ပါဘူး။နိုင်ငံသားဝန်ကြီးကယ်ရီဟာအမေရိကန်အန္တတိကအစီအစဉ်ရဲ့အကြီးဆုံးသုတေသနဌာနဖြစ်တဲ့မက်မော်ဒိုကိုသွားရောက်မှဖြစ်သလို Ross Jones ရဲ့အနီးနားပတ်ဝန်းကျင်ဒေသနဲ့တောင်ဝန်ရိုးစွန်းကအမေရိကန်ဆိုရာရဲ့Amon Seth Scott တိဘန်သူရိနာဌာနကိုလည်းတွားရောက်မှာဖြစ်ပါတယ်။တချို့တွေကပန်ကွင်းကတန်တမာရေးနီးလို့ရွေးပြီးပြောတဲ့အဲ့ဒီလှုပ်ဆောင်မှုရဲ့ထိရောက်မှုကိုနိုင်ငံသားဝန်ကြီးဌာနမှသတင်းစာရှင်းလင်းပွဲတက်လာတဲ့သတင်းတောက်တွေကချက်ချင်းပဲမေးခွန်းထုတ်ခဲ့ကြပါတယ်။ဝန်ကြီးကယ်ရီယာခီးစဉ်ကိုအမေရိကန်အမျိုးသားတိဘန်ဖောင်ဒေးရှင်းကစီစဉ်ခဲ့တာဖြစ်ပြီးတော့တောင်ဝန်ရိုးစွန်းဒေသဟာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေဆိုရင်မိုင်1000လောက်အခွာမှာရှိပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်အမြမပိုင်းအစီအစဉ်ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားမှာသမ္မတပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်ဆိုဆန္ဒပြသူထောင်နေချီတို့ဒီကနေ့မှစုဝေးဆန္ဒပြနေကြပါတယ်။သမ္မတပတ်ကွန်ဟေဟာသူ့နဲ့နေပေါင်းများစွာရင်းနှီးလာတဲ့အမျိုးသမီးတငယ်ချင်းတယောက်ရဲ့နောက်ွယ်ကနေလွှမ်းမိုးချဲ့လဲခြင်းခံရတယ်ဆိုပြီးဆွဆွဲမှုတွေရှိနေတာပါ။သမ္မတပတ်ရဲ့လူလူဆက်ဆံရေးကြိုးပမ်းချက်တွေမှာအဲ့ဒီအမျိုးသမီးကထထဲဝဝင်ပဝင်ပတ်သက်နေတယ်ဆိုပြီးတော့လည်းပြောဆိုနေတာပါ။သမ္မတပတ်ကွန်ဟေရဲ့မိန့်ခွန်းတချို့ကို Miss Choi Soon Sil ကတီးဖြတ်ပေးခဲ့တယ်ဆိုတာလောက်ပဲခုချိန်ထိကိုရီးယားပြည်သူတွေအသေးအချာသိထားကြတာပါ။ဒီလိုကောလာဟလတွေကြကြဲပြင်းပြန်ထွက်ပေါ်လာနေတာနဲ့အမျှအတိုက်ခံတွေရဲ့မကြေနပ်မှုတွေကလည်းနိုင်ငံရဲ့နေရာပေါင်းစုံကလူမှုအတိုင်းအဝိုင်းနေကြဆက်တိုက်ဆူလို့တိုးလာနေတယ်လို့ပြောဆိုမှုတွေရှိပါတယ်။ Miss Choi ကိုဆွဆွဲတဲ့အထက်မှာပော့ပ်အဆိုတော်ဘွားကနေဒေါ်လာဘီလျံနဲ့ချီတန်တဲ့ American F-35 တိုက်ခိုက်ရေးလေယာဉ်တွေကိုတောင်ကိုရီးယားကဝယ်ယူမဲ့ကိစ္စအထိကူညီလှုပ်ဆောင်ခဲ့တဲ့ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒီလိုကောလာဟလတွေထွက်ပေါ်လာနေတာနဲ့အမျှ RAP အဆိုတော် PSY အပါအဝင်ကိုရီးယားအလမဲဟောင်းတို့ကလည်းဒီအရှုပ်တော်ပုံနဲ့ပတ်သက်ခြင်းမရှိကြောင်းပြသဖို့ Choi မိသားစုနဲ့သူတို့တွေပတ်သက်မှုမရှိဘူးဆိုပြီးကြေညာချက်ထုတ်ပြန်ကြပါတယ်။သမ္မတပတ်ကွန်ဟေရဲ့အဆိုအရ Miss Choi ဟာအဆိုတော်ဘွားကနေလက်နက်ဝယ်ယူမှုမှာပါဝင်နိုင်လောက်အောင်အာဏာရှိပုံမရပေမဲ့လည်းသမ္မတရဲ့မိန့်ခွန်းတချို့ကိုတီးဖြတ်ပေးရုံလူလူဆက်ဆံရေးကိစ္စတွေမှာပါဝင်ပတ်သက်ရုံထက်မကတဲ့လက္ခဏာအတော်များများရှိနေတာကိုတွေ့ရပါတယ်။တောက်ကြနေမှာကိုရီးယားပြည်သူကိုဒုတိယအကြိမ်တောင်းပန်စကားပြောခဲ့တဲ့သမ္မတပတ်ကွန်ဟေရဲ့ရာထူးသက်သန်နောက်ထပ် 15 လကြာမှသေးတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအစ္စလမ်ဘာသာကိုစော်ကားတယ်ဆိုတဲ့ခရစ်ယာန်ပြည်နယ်အုပ်ချုပ်ရေးမှူးတအုပ်ကိုဆန္ဒပြရာကနေအကြမ်းဖက်မှုတွေဖြစ်လာခဲ့တဲ့အတွက်အင်ဒိုနီးရှားသမ္မတကသူဩစတြေးလျနိုင်ငံသွားမဲ့ခီးစဉ်ကိုဖျက်လိုက်ပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီအကြမ်းဖက်မှုတွေအတွင်းမှာလူတစ်ယောက်သေဆုံးပြီးတော့160ထက်မနည်းလဲဒဏ်ရာရသွားခဲ့ပါတယ်။ဒ ဒါပြင်လူ10ယောက်ကိုရဲကလည်းဖမ်းဆီးလိုက်ပါတယ်။လက်ရှိဖြစ်နေတဲ့အခြေအနေတွေအရသမရဝီဒိုတို့အနေနဲ့အင်ဒိုနီးရှားနိုင်ငံမှာရှိနေဖို့လိုတာကြောင့်သူ့အနေနဲ့ဩစတြေးလျခီးစဉ်ကိုပြန်ပြီးတော့စီစဉ်သွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ငကိုကတော့အင်ဒိုနီးရှားသမရဟာဩစတြေးလျနိုင်ငံကိုတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ဂျကာတာပြည်နယ်အုပ်ချုပ်ရေးမှူးဘူဆူခီပူနာမဟာတရုတ်လူမျိုးခရစ်ယာန်ဘာသာဝင်ဖြစ်ပြီးတော့အစ္စလမ်ဘာသာကိုစော်ကားတယ်ဆိုပြီးသူ့ကိုကန့်ကွက်ဆန္ဒပြတာတွေပို့ပြီးတော့အရှိန်မြင့်တက်လာခဲ့တာဖြစ်ပါတယ်ဆန္ဒပြပွဲမှာလူပေါင်းတောင်းတချီပါဝင်ပြီးတော့အစောပိုင်းထိတော့ငြင်းငြင်းညံ့ညံ့ရှိခဲ့ပေမဲ့ညနေပိုင်းမှာတော့ဆန္ဒပြသူတချို့နဲ့ရဲတွေပြစ်ပခဖြစ်ပြီးတော့ကားတွေအတော်များများလည်းမိရှုခံခဲ့ရပါတယ်ပူနာမာကတော့သူပြောခဲ့တာကိုပြန်တောင်းပန်ခဲ့ပေမဲ့မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကတချို့သဘောထားတင်းမာတဲ့မွတ်စလင်တွေကတော့သူ့ကိုအစ္စလမ်ဘာသာကိုစော်ကားမှုနဲ့ဖမ်းဆီးဖို့အထိခိုင်မာတောင်းဆိုလိုက်ပါတယ်ခင်ဗျာ
2015ခုနှစ်မှာတရုတ်နိုင်ငံကထုတ်လုပ်ခဲ့တဲ့လေတုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကို2020ခုနှစ်မှာ18ရာခိုင်နှုန်းအထိလျှော့ချမဲ့အစီအစဉ်တရက်ကိုတရုတ်အစိုးရကတောက်ကြားနေမှာထုတ်ပြန်လိုက်ပါတယ်။ဒီအစီအစဉ်အရတရုတ်နိုင်ငံတွင်ကြောင်မီတွေတုံးဆွဲမှုကို2020ခုနှစ်မှာတန်ချိန်4.2ဘီလီယံအထိလျှော့ချသွားမှာဖြစ်ပါတယ်။2020မှာတရုတ်နိုင်ငံတဝန်းလုံးတုံးဆွဲမဲ့ Twin Threat လောင်စာကင်းစင်တဲ့စွမ်းအင်ကိုလည်းရေအားနဲ့နျူကလ িয়ার စွမ်းအင်ကနေ15ရာခိုင်နှုန်းအထိတိုးချဲ့တုံးဆွဲထားဖို့စီစဉ်ထားတာပါ။ဘာဥရူရာသည်ပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲကိုတရုတ်နိုင်ငံကဦးဆောင်ဆွေးနွေးခဲ့တာပါဆစ်ဆန်ရင်မပြေမလဲဖြစ်ထားပေမဲ့ယာရီဥသူပြောင်းလဲမှုလုပ်ငန်းတွေနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်တို့ပူးပေါင်းလုပ်ကိုင်မှာကိုအလားအလာအကောင်အဖြစ်လဲရှင်မြင်မှုတွေရှိပါတယ်ပါရီမြို့သဘောတူညီထားတဲ့အတိုင်း2030ခုနှစ်မှာတရုတ်နိုင်ငံရဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကိုသတ်မှတ်ချက်အောက်ရော့ရှော့ချဖို့တရုတ်နိုင်ငံကအာမခံထားတာဖြစ်ပါတယ်လက်တလောနှစ်တဲ့အတွင်းပြန်ပြည့်မြဲစွာရင်ထုတ်လုပ်မှုအတွေ့ကမ္ဘာတစ်ဝန်းရင်းနှီးမြှုပ်နှံရာမှာတရုတ်နိုင်ငံကအရှိကဦးဆောင်နေတာဖြစ်ပါတယ်
ဥရောပတလောကအခုတစ်ပတ်အမပေးဘောလုံးပွဲတွေမှာတော့ဂျာမနီနိုင်ငံမှာတောက်ကြနေကကစားသွားခဲ့တဲ့ Bundesliga ဘောလုံးပွဲမှာ Hertha Berlin အသင်းက Borussia Mönchengladbach အသင်းကို3-0မရှိနဲ့အနိုင်ရသွားခဲ့ပါတယ်။အာရှဘက်မှာတော့အိန္ဒိယနိုင်ငံမှာအော်တိုဘလကကျင်းပခဲ့တဲ့ FIFA အသက်18နှစ်အောက်ကမ္ဘာဖလားဘောလုံးပွဲမှာ Uzbekistan ဂိုးသမားကန်တင်လိုက်တဲ့ဘောလုံးကိုမဖမ်းနိုင်ပဲဂိုးပေးလိုက်ရတဲ့မြောက်ကိုရီးယားအသင်းကဂိုးသမားဂျန်ပိတ်ခိုနဲ့နီပြယောင်ဂျွန်ဆူးကိုမြောက်ကိုရီးယားအသင်းကနေတနစ်ကစားခွင့်ပိတ်လိုက်တယ်လို့အာရှဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာဒေသခံပြည်သူတွေအားလုံးရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးအတွက်အာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဘာသာရေးနဲ့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်ဒေသတွင်းကရဲစခန်းတွေကိုရဲစခန်းတွေနဲ့ရဲလုံခြုံရေးတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်စိုးရိမ်မှုတွေမြင့်တက်နေတာပါအနာပိုင်တွေဘက်ကဒေတာလုံခြုံရေးကိုလည်းပိုးပြီးတော့မှတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်မောင်းနှုံမြို့နယ်တွင်လုံခြုံရေးအဖွဲ့ဝင်တွေအသက်သေဆုံးမှုအထိဖြစ်ခဲ့ရတဲ့အော်တိုဘာလအစောပိုင်းကစခဲ့တဲ့အကြမ်းဖက်ပြစ်ပခတွေကြောင့်ဒေတာခံပြည်သူတွေဘေးလွရာကိုထွက်ပြေးတင်းချောင်ရသလိုစစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးလဲတက်မတော်စစ်ကြောင်းတွေနေသားဆောင်တပ်တွေနဲ့ရဲလုံခြုံရေးတွေဘက်ကနယ်မြေရှင်းလင်းရေးနဲ့ဒေတာရင်းလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေရတာပါအခုလိုစိုးရိမ်မှုတွေမြင့်မားနေတဲ့အခြေအနေမှာဒေတာခံတွေအားလုံးရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုဒန်းနူညီများဆောင်ရွက်ပေးဖို့နဲ့အာနာပိုင်ရဲ့လုံခြုံရေးအစီအမံဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့အရေးကြီးဆုံးဖြစ်တယ်လို့အစ္စလမ်သာသနာရေးရာကောင်စီအဖွဲ့ဝင်ဦးဝင်းထွန်းဆိုကပြောပါတယ
်။သက်ဆိုင်ရာတာဝန်ယူကြတဲ့အာနာပိုင်အစိုးရတွေရောပြည်ထောင်စုအစိုးရရောအဲသက်ဆိုင်ရာလူမျိုးစုကိုယ်စားလှယ်တွေကိုသက်ဆိုင်ရာလူမျိုးစုကိုယ်တိုင်ကိုအကုန်လုံးကနံပါတ်၁ကပွင့်လင်းမြင်သာမှုရှိဖို့လိုတော့ပေါ့နော်။အဲဒီပွင့်လင်းမြင်သာမှုရှိတဲ့အခြေပုံမှာပဲအားလုံးလိုချင်နေတဲ့ငြင်းငြင်းဆိုတဲ့ကိုယ့်ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးဆိုတဲ့ကဏ္ဍတွေကိုဖြည့်ရှင်းနိုင်မှာဖြစ်တယ်ပေါ့နော်။အခုပြောချင်တာကပွင့်လင်းမြင်သာမှုဆိုတာကဒေသခံတွေရဲ့အားကိုးမှုယုံကြည်မှုကလည်းပိုပြီးတော့ယူနိုင်နေပေါ့နော်။အဲ့ဒါကြမှာအခုတော့တစ်ဖက်ကနေပြီးတော့ချင်းချောင်းနေတဲ့တစ်ဖက်ကနေပြီးတော့အနောက်ဆက်ပေးနေတဲ့အဲ့လိုမျိုးအကြမ်းဖက်သမားတွေတော်တော်များများလည်းတခြားတခြားဥပမာဖြစ်အဖွဲ့အစည်းတွေနိုင်ငံရေးအဖွဲ့အစည်းတွေဟလာအဲ့ဒါတွေရဲ့ရန်တွေကိုကာကွယ်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်တယ်။ကျွန်တော်တို့စီးတလို့ပေါ့နော်ဒီရခိုင်ရှိစားကဟိုအများကြီးရှုပ်ထွေးနေကြအဲ့ဒီမှာအဲ့ဒီပုံမှာကန်ဖက်ရှင်ရဲ့နေရာမှာနံပါတ်၁ကပွင့်လင်းမြင်သာဖို့လိုတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့အဓိကပြောချင်တာကဘာပဲဖြစ်ဖြစ်ဟိုစိတ်တန့်ကိုတန့်လေးနဲ့ကိုချင်းစာတရားလေးထားပြီးတော့ပြောမဆိုတရားကိုလက်ခံထားပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့ အားလုံးငင်းငင်းချင်းချင်းနဲ့အေးချင်းချင်းဖြစ်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ဒေသရင်းနေမြေရှင်းလင်းရေးဆောင်ရွက်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရင်းကျင်းမှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုချက်တွေကြောင့်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနေညှိနှိုင်းရေးမှုကိုယ်တိုင်ဦးဆောင်ပြီးနိုင်ငံတကာတန်တမန်အဖွဲ့ကလည်းအကြမ်းဖက်မှုဖြစ်ပွားခဲ့ရာနေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲကွင်းစင်လေလာခဲ့ကြပါတယ်။အဲ့ဒီလိုနိုင်ငံတကာတန်တမန်အဖွဲ့လာရောက်ပြီးချိန်လေးမှာပဲမောင်းတော့ကရဲကင်းစကန်တစ်ခုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးတေဆုံးခဲ့ရတဲ့အတွက်ဒေသရင်းစိုးရိမ်မှုတွေပုံမြင့်တက်လာသလိုအာဏာပိုင်တွေဘက်ကလုံခြုံရေးနဲ့နေမြေရှင်းလင်းရေးကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။လက်ရှိမောင်းတော့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့မောင်းတော့ဒေသခံလည်းဖြစ်ရခိုင်မျိုးသားပါတီမောင်းတော့မြို့နယ်ရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကအခုလိုရှင်းပြပါတယ
်။စိုးရိမ်ပူပန်မှုရှိပါတယ်။ဘာဖြစ်လို့ဆိုတော့အရင်တော့ကလည်းမလူတော့ဘူး။အဓိကလုံခြုံရေးထက်ကျွန်တော်တို့အခုဖြစ်နေတာကအဲ့လိုပေါ့ဟိုမြောက်ပိုင်းနေမြေကိုစစ်ဆင်နေမြေဖြစ်တက်မှတ်ထားတယ်ကျွန်တော်အခုတောင်ဘက်မှာဆက်ဖြစ်တယ်အဲ့တော့ဟိုတိတိကျကျလေးရှာဖွေဖို့တော့ကိုလိုပါတယ်ဒီတက်ဖက်တွေကိုတက်ဖက်ဆိုတဲ့နေရာမှာလေကိုလိုနီဘက်ကအဲ့လိုဖြစ်နေကြတယ်သူတို့ကမော်တော်ဘက်မှာတော့ကျွန်တော်တို့တက်ကတော့ဟိုအပြင်စီးတော်ကျတော့ရှိပါတယ်ကျွန်တော်တို့ဒီထေးဘက်မှာတော့ကျွန်တော်တို့ဒီပြည်သူကြီးကတာဝန်ယူထားပါတယ်ဒုက္ခတွေကတော့သူတို့ဟောပြန်တော့ပြန်ကြတာပဲဒါပေမဲ့လုံချိုးရေးဆိုတာကလည်းအဲ့လိုပေါ့တေတော်မှာလင်းကားရှောက်ပေးထားတော့အဲ့ဒီလောက်တည်းလေးကျွန်တော်တို့ဖြစ်လာမယ်ဆိုရင်ထိုင်နိုင်မယ်အနေထားမှာတော့မရှိပါဘူး
။နေမြေတွင်မတည်ငြိမ်မှုတွေကြောင့်ဘူးသီးတောင်မောင်းတော့နဲ့ရသေးတောင်ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်ကြရတာဖြစ်တယ်လို့ဒီလိုမျိုးမထွက်ခွာနိုင်ခဲ့ပဲကြံခဲ့သူတွေကတော့လုံချိုးရေးအတွက်စိုးရိမ်မှုတွေဖြစ်တယ်လို့စီးပွားရေးပညာရေးကျန်းမာရေးအဆဆရရအခက်အခဲတွေနဲ့ကြုံနေရပါတယ်။သူတို့ရဲ့အခက်အခဲတွေနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်တွေဘက်ကလိုက်လံကူညီဆောင်ရွက်ပေးနေရတဲ့အနေအထားတွေကိုရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခုလိုရှင်းပြပါဗျ
။တက်ကတော့စစ်တက်ကတော့အခုဆိုလို့ချင်းဒီဖက်တစ်ကိုလုံခြုံရေးနဲ့လေးစထားပါတယ်။နောက်တစ်ခါဒီရေလန်းခရီးမှဆိုလေပေါ့နော်။တော့ရေတက်ကစစ်တက်သိမ်းမော်တွေလေးစထားပါတယ်။ဘလောက်ပဲတင်းတင်းကြဲကြဲစထားတယ်ဆိုပေမဲ့လေဒေသခံတွေကတော့စိုးရင်ရတော့မှာပဲ။အင်မတန်စိုးရင်မုန်းနေရှိပါတယ်။ညာညာလေသူတို့ကြောင်ကြတယ်ပေါ့နော်။အခုအချိန်မှဒီရေတွေစစ်တွေရှိပေမဲ့နောက်တစ်ချိန်မှသူတို့ဒီရေစစ်တွေလုံခြုံရေးအင်အားနှေးတော့မှာကိုလေသူတို့စိုးရင်ပုံမဲ့မုန်းနေရှိပါတယ်။အဲ့အတွက်ကြောင့်တနည်းနည်းမှာပေါ့နော်ဒီလုံခြုံရေးမရှိဘူးဆိုလို့ရှိရင်အန်တီတို့ရခိုင်တိုင်းရင်းသားတွေရဲ့အန်တီဟာလည်းအင်မတန်မှကြီးမားပါတယ်။ဒါကြောင့်ဒီလုံချုံကြီးကတော့အန်တီတို့ရခိုင်ပြည်မောင်းတော့ပူပြီးတောင်တော့ဒီထက်ပူပြီးချဖို့လိုအပ်လိမ့်မယ်လို့အန်တီအနေနဲ့ပြောချင်ပါတယ်
။အခုလက်ရှိဖြစ်နေတဲ့ပြည်ပခါတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုအတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့အစိုးရဘက်ကတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စစ်ရန်ဟီလီကတောင်းဆိုထားတာပါ။ဖြစ်ပျက်မှုတွေရဲ့အခြေအနေမှန်ကိုသိရှိနိုင်မှုသတင်းသမားတွေကိုလွတ်လွတ်လပ်လပ်သတင်းရယူခွင့်ပေးဖို့ကိုလည်း CPJ လို့ခေါ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအသင်းကလည်းတောင်းဆိုထားပါတယ်ရှင်။
မဆုံမွန်ပြောပြခဲ့တာပါရှင်။အခုဒေါ်အောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခရီးစဉ်ဘက်ကိုအလှည့်ပေးပါမယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်ချစ်ကြည်ရေးခရီးစဉ်ဟာမြန်မာပြည်သူတွေအတွက်သာမကဂျပန်ရောက်မြန်မာနိုင်ငံသားတွေအတွက်ပါအကျိုးရလက်ကောင်းတွေဖြစ်စေတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားတချို့ကပြောပါတယ်။နိုဝင်ဘာလ၁ရက်ကနေ၅ရက်နေ့အထိဂျပန်ဘရင်ဧကရစ်အပါအဝင်ဂျပန်ဝန်ကြီးချုပ်နဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပါဒေါ်အောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာအခုလိုတုံ့တက်ပြောဆိုခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ရှင်
။ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်အကြီးအကဲတဦးအနေနဲ့သူ့ရဲ့၅ရက်ကြာဂျပန်နိုင်ငံခရီးစဉ်ကိုဒီကနေ့မှအဆုံးသတ်လိုက်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရသွားရောက်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ဂျပန်ခရီးစဉ်အတွင်းဂျပန်အစိုးရကမြန်မာနိုင်ငံကိုချင်းငွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ရောစီးပွားရေးလူမှုရေးကဏ္ဍတွေမှာပါကူညီထောက်ပံ့ပေးသွားဖို့ကတိပေးသဘောတူခဲ့တာတွေကိုကြည့်ရင်မြန်မာနိုင်ငံအတွက်အကျိုးရလဒ်ကောင်းတွေဖြစ်စေခဲ့တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့ကဦးတောင်မြင့်ဦးကမြင်ပါတယ
်ဂျပန်အစိုးရရဲ့ဒီဒေါ်ဆန်းစုကြည်အပေါ်မှာယုံကြည်တာရဲ့ဒေါ်ဆန်းစုကြည်ရဲ့ဒီနိုင်ငံကိုဥဆောင်ပြီးတော့သွားနေတဲ့နိုင်ငံပေါ်ကိုအောင်မြင်စေချင်လို့ရဲ့အတွက်နဲ့ဒီထူးခြားတဲ့ဒီအခုကြီးအများကြီးပေးလိုက်တဲ့ဟာတွေလေဒါတွေကကျွန်တော်တို့နိုင်ငံအတွက်အမှန်တမ်းမှဒီကောင်းမွန်တဲ့ရလဒ်တွေဖြစ်ပါတယ်အဲဒီမှာရှိနေတဲ့တခြားမှာလည်းပဲဒီဗမာပြည်မှာဖွံ့ဖြိုးတိုးတက်ဖို့အတွက်စီးပွားရေးညှိနှိုင်းမှုတွေအဲဤပညာအကူအညီတွေနောက်အနာဂတ်အတွက်အားရစရာကောင်းတဲ့လောက်ကန်ဆောင်ရွက်မှုတွေဟိုအများကြီးလောက်ကန်ဆောင်ရွက်သွားတယ်အော်ဒီမှာရောက်နေတဲ့အချိန်မှာလည်းဗမာပြည်ရဲ့ငြိမ်းချမ်းရေးပြည်ရင်းစစ် အမျိုးသားပြည်လဲတင်ပြရေးအတွက်မှာလည်းအဲတိရောက်တဲ့အကူအညီမှုတွေဟိုဂျပန်ဆိုအနေနဲ့ဆက်ပြီးတော့ထဲထဲဝင်ဝင်အဲတိတိယောက်ယောက်ဖြစ်အောင်လုပ်ကိုင်ဆောင်ရွက်နိုင်မယ်ဆွေးနွေးမှုတွေလုပ်ကိုင်သွားနိုင်မယ်လို့ကျွန်တော်အနေနဲ့ဒီလိုစပြီးပါတယ်
ဒေါအောင်ဆန်းစုကြည်ရဲ့9ရက်ကြာခီးစဉ်ဟာမြန်မာပြည်သူတွေအတွက်သာမကဂျပန်ရောက်မြန်မာနိုင်ငံသားတွေအတွက်ပါအကျိုးဖြစ်စေတယ်လို့ပြောသူကတော့တိုကျိုမြို့ကဒေါ်မိုးမိုးဤဖြစ်ပါတယ
်ဒီခီးစဉ်ကအများကြီးအကျိုးသက်ရောက်မှုရှိရလို့မြင်ပါတယ်ဟိုမိုးမိုးရဲ့ဗမာနိုင်ငံတာမန်ပြည်သူလူသားတွေအထူးအများကြီးတနည်းကိုအစီအစဉ်အများကြီးသူတွေ့သွားတဲ့အထက်မှာမမိုးတို့နားမလဲတဲ့မမိုးတို့မရှင်းလင်းတဲ့အချက်တွေပြီးသွားနိုင်တယ်လို့တိုင်းပြည်အတွက်လည်းအထောက်ပံ့အများကြီးရစေနိုင်တဲ့ကိုကြီးမှုတွေလည်းရလိုက်တဲ့အတွက်ကြောင့်မလို့ဒီစီးစဉ်ကတော့မိုးရိုးမြန်မာနိုင်ငံသားတွေတက်တီမာတဲ့အခွင့်အရေးတစ်ခုရရှိလိုက်တယ်လို့ပဲမမောမြင်ပါတယ
်ဂျပန်နိုင်ငံကိုရောက်ပြီးနောက်တနေ့မှာပဲမြန်မာနိုင်ငံသားတထောင်နီးပါးကိုတိုကျိုမြို့မှာဒေါ်ဆန်းစုကြည်တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံခြင်းမှာပြောဆိုခဲ့တဲ့အထက်ကအမှတ်ရစရာတစ်ခုနဲ့ပတ်သက်လို့ဦးတောင်မြင့်ဦးကအခုလိုပြောပါတယ
်ဒီအခါမှာထူးခြားတာကတော့ဘာလဲဆိုတော့ဂျပန်နိုင်ငံမှာအပေါင်းနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံနိုင်ငံသားတွေအနေနဲ့ကလည်းနိုင်ငံတကာကလည်းဒီကုနိုင်ငံကိုဟိုရင်းနှီးညွှန်းနှံမှုတွေလုပ်ကြအောင်ကုနိုင်ငံနဲ့ဆက်ဆံမှုတွေကောင်းမွန်တဲ့ဆက်ဆံမှုတွေလုပ်ကြမှုတွေကုနိုင်ငံနိုင်ငံသားတွေရဲ့ဟိုလုပ်ကြဆောင်ရွက်မှုတွေဟိုအကျင့်စာရိတ်တည်းဒီအခြေအနေတွေကိုကြည့်ပြီးတော့လုပ်ကြဆောင်ရွက်မှာဖြစ်တဲ့အတွက်ကိုရီးယားလည်းကိုနဲ့ဆက်ဆံပြီးတော့ကုနိုင်ငံနဲ့ဆက်ဆံပြီးတော့လုပ်ကြဆောင်ရွက်လောက်တဲ့အရေးချင်းတွေအကျင့်သိက္ခာတွေရှိဖို့လိုအပ်နေမယ်ဆိုတော့ဟိုမိမောင်းထုတ်ပြသွားတယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်
ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခြင်းဒေါ်ဆန်းစုကြည်ပြောသွားတဲ့အထက်မှာအငင်းပွားစရာကိစ္စဖြစ်နေတဲ့တိုကျိုမြန်မာတန်ယုံကိုအခွန်ဆောင်ရေးဆိုတဲ့ကိစ္စလည်းပါဝင်ပါတယ်ဒေါ်မိုးမိုးကြီးပြောတာကတော့
ဒီအခွန်ဆောင်တဲ့ကိစ္စကိုမေးတဲ့အချိန်မှာသူကဘာပြောလဲဆိုတော့အခွန်ဆိုတာကတိုင်းပြည်တစ်ခုအတွက်လိုအပ်တဲ့တိုင်းပြည်ရဲ့ကောင်းကျိုးအတွက်ဒီအခွန်မျိုးကောက်ရတယ်အခွန်မရလို့ရှိရင်ဒီတိုင်းပြည်ရဲ့အတူကိစ္စတွေမလုံးနိုင်ဘူးဆိုတာဖြစ်တာဆိုတာတချောင်းသူပြောပြသွားတာပေါ့နော်ဗမာနိုင်ငံဟာဟုတ်ဆောင်နေရင်ကြည့်မှုမရှိဘူးဆိုတာမျိုးသဘောမျိုးသူတခုပြောသွားပါတယ်ဒါဟာမဖြစ်သင့်ဘူးဆိုတဲ့ဟာကိုသူရှင်းပြပါတယ
်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းဂျပန်အစိုးရကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေ9နှစ်အတွင်းပူးပေါင်းဆောင်ရွက်သွားဖို့ဂျပန်ယန်ဘီလီယံ800ပေးအပ်ခဲ့ပြီးအဲ့ဒီတည်းကယန်ဘီလီယံ40ကိုတော့တိုင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာလားကြောင့်လားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်
မကြခင်နိုင်ပိုင်းအတွင်းည9နာရီခွဲမှာထုတ်လွှင့်ပေးမဲ့တိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာနဲ့မြန်မာနဲ့နိုင်ငံတကာသတင်းတူတွေကို Democratic မြန်မာအသံ DPP ရဲ့ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်အပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြတဲ့အခြေအနေကိုဆက်ပြီးပြောပြပေးသွားပါမယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းပဲလိုတော့တဲ့အချိန်မှာသမ္မတနှစ်ယောက်လုံးဘက်ကသမရလောင်းနှစ်ယောက်လုံးကထောက်ခံမဲတွေရအောင်အကြိတ်နဲ့ပြန်ရတဲ့ပြည်နယ်တွေမှာဖြန့်ပြီးတော့စီယုံနေကြပါတယ်။အမေရိကန်တဝိုင်းလုံးမှာရှိတဲ့ခရိုင်ကြီးငယ်တွေကမဲဆွယ်စီယုံရေးယုံတွေကလည်းရွေးကောက်ပွဲနေမတိုင်မီနောက်ဆုံးအနေနဲ့တွန်းပြီးတော့မဲဆွယ်စီယုံနေကြတာပါ။မြို့တော်ဝါရှင်တန် DC နားကခရိုင်တစ်ခုမှာဒီမိုကရက်တစ်နဲ့ရီပဘလစ်ကန်နှစ်ဖက်လုံးရဲ့လှုပ်ရှားမှုတွေကို VOA သတင်းတောက် Jeff Swift ကသတင်းပေးပို့ထားတာကိုတော့ Matt Ethan စင်ကပြောပြပေးပါမယ်ရှင်။
ခုချိန်မှာဘသူကိုမဲပေးမယ်ဆိုပြီးမသေးကြမရေရသေးတဲ့မဲဆန္ဒရှင်တွေကြံ့နေသေးတဲ့အတွက်ဒီလိုသူတွေမဲထွက်ပေးအောင်တိုက်တွန်းဖို့ပါတီနှစ်ခုလုံးကမဲဆွယ်စည်းရုံးရေးအဖွဲ့တွေကအဓိကထားလှုပ်ဆောင်နေပါတယ်။ Matt Gaetman ဟာမြို့တော်ဝါရှင်တန်က WPA စီးရင်စစ်တမ်းအဖွဲ့ကမဲဆွယ်ရေးဗျူဟာဖြစ်ပါတယ်။
Really what you're looking at is a lot of folks who are on the fence.
ဒီကထားတာကဘသူကိုမဲပေးမယ်ဆိုပြီးအသေးချာမဆုံးဖြတ်ရသေးသူတွေပါ မဲထွက်ပြီးမပြီးတော့မတည်ကြသေးသူတွေရောပေါ့
Maryland ပြည်နယ် Pasadena မြို့ရဲ့ Ann Arundel Republican Party ခိုင်မှာတော့ဇေနဝန်ထမ်းတွေကမဲဆန္ဒရှင်တွေရောက်လာမဲ့အချိန်အတွင်းစင်သစ်ဖြစ်အောင်ပြင်ဆင်နေကြပါတယ်ရဲကွက်လူကြီးတွေကရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းအရာစာရွက်စာတမ်းတွေကိုမင်းုံတွေစီယူသွားနိုင်ဖို့အတွက်ထဲစရာအိတ်တွေကိုလည်းရွေးကောက်ပွဲဆိုင်ရာခရိုင်ညှိနှိုင်းရေးမှု Faith Luden ကပြင်ဆင်ထားပါတယ် Member ခင် Republican Party တွေအကြောင်းတည်ကောင်းစရာတွေကိုမဲဆန္ဒရှင်တွေအနေနဲ့တည်ထားဖို့ကအရေးကြီးတယ်လို့လည်းသူကပြောပါတယ
် Usually when people go to the polls
မဲပေးဖို့မဲယုံကိုသွားတဲ့သူတွေရဲ့30ရာခိုင်နှုန်းကသူတို့မဲယုံမှာဆက်ဆံရတဲ့သူတွေအပေါ်မူတည်ပြီးတော့စိတ်ပြောင်းသွားတတ်ကြတယ်လေသူတို့ကိုလက်ပြနှုတ်ဆက်တာလိုမျိုးနှစ်သက်ဖွယ်ရာကောင်းတဲ့တက်ရောက်မှုလေးတွေနဲ့တင်ဖဲပါတီကိုမဲပေးမယ်ဆိုပြီးစိတ်ကိုပြောင်းလဲစေပါတယ
်လူတွေမဲထွက်ပေးပါဆိုပြီးအခန်းကျဲကြီးတဲကနေလူထောင်နဲ့ချီကိုဖုန်းတွေတန်းစီပြီးတော့ခေါ်ရတဲ့ခက်ကကုန်သွားပါပြီအခုဆို Facebook ကနေတစင်လူတန်းနဲ့ချီကိုစီးရုံနိုင်နေတာပ
ါ This provides us an opportunity to energize people
လူတွေမဲထွက်ပေးဖို့အဲဒါမို့အခွင့်အလမ်းတွေပိုရလာပြီးတော့ပိုတွင်တွင်ကျဲကျဲလှုပ်လာနိုင်ပါတယ်ပထမဆုံးကြိုတင်မဲပေးတဲ့နေ့မှာထွက်ပြီးမဲပေးတဲ့သူကမေရီလန်းမှာကလွန်ခဲ့တဲ့၄နှစ်တုန်းကတည်းကဆိုင်ရန်62ရာခိုင်နှုန်းပိုတိုးလာပါတယ
်။အာလင်တန်ခရိုင် Virginia Democratic Committee ရဲ့စည်းဝေးမှာဆိုရင်မဲယုံတွေမှာမဲလာပေးမယ်မဲဆန္ဒရှင်တွေကိုခွန်းချွန်နှုတ်ခွန်းဆက်မဲ့သူတွေစီးရင်တွေ့နေကြပါတယ်။ Democrat တွေကတော့ရွေးကောက်ပွဲမတိုင်မီနောက်ဆုံးရက်တွေမှာချင်းကက်နီးကတော့နည်းနည်းထူးကြပါတယ်။ဖုန်းနဲ့လူမှုကွန်ရက်တွေကအရေးပါတော့မှန်ပါတယ်။ဒါပေမဲ့ Democrat တွေကခရိုင်တွင်းကမဲပေးဖို့စီးရင်တွင်းထားတဲ့သူတွေရဲ့အိမ်တွေကိုတအိမ်တက်တအိမ်ဆင်းတကားခောက်ပြီးတော့အင်္ဂါနေ့ရွေးကောက်ပွဲမတိုင်ခင်လေးအထိတောင်မဲဆွယ်စီးရုံနေကြမှာဖြစ်ပါတယ်။ Arlington ခရိုင်ကိုစားပြုလွှတ်တော်အမတ် Donald Byer ကဒီရွေးကောက်ပွဲမှာနောက်တစ်ချိန်ပြန်ရွေးခံမှာပါ။
Arlington will also do a good job all
day. Arlington လုံးလဲ Arlington မြို့မှာဘယ်သူတွေမဲလာမပေးရသေးဘူးလေဆိုတာကိုစောင့်ကြည့်ပြီးတော့ည9နာရီမဲယုံပိတ်ချိန်မတိုင်ခင်လေးအထိတအိမ်တက်တအိမ်ဆင်းသွားပြီးတတ်နိုင်သမျှအားလုံးမဲထွက်ပေးကြဖို့တိုက်တွန်းကြမှာဖြစ်ပါတယ
်ကျိုတင်မဲပိတ်နှုံးကလွန်ခဲ့တဲ့၄နှစ်ထက်စာရင်ပိုကောင်းလာတယ်လို့လည်းခံမှန်းရပါတယ်ရှင
်မအီတန်စင်ပြပြသွားတာပါရှင် VOE ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေပါဝင် Radio အစီအစဉ်တွေအားလုံးကိုလည်း VOE Internet စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ကြပါတယ်မကြခင်နိုင်ပိုင်းတွင်မှထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာလည်းပါဝင်ဆွေးနွေးဖို့ထပ်မံနှိုးဆော်ပါရစေရှင်။အခုညနေပိုင်းကြံနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှမ်းလောင်ကကြေညာပေးပါအောင်မယ်ရှင်
။အမေရိကန်ပြည်ထောင်စုမှသမ္မတရွေးကောက်ပွဲအတွက်နောက်ဆုံးအဆင့်မဲဆွဲစည်းရုံးပွဲတွေကိုအကြိမ်နဲ့ကျင်းပနေပါတယ်။ Democratic Party သမ္မတလောင်း Hillary Clinton ရဲ့ပြိုင်ဘက်ဟောင်းအထက်လွှတ်တော်အမတ် Bernie Sanders တင်မကနာမည်ကြီးအဆိုတော်တွေကလည်း Hillary အတွက်မဲဆင်စည်းရုံးပေးနေကြတာပါ။ထောက်ခံသူတွေကလည်းနောက်ဆုံးအဆင့်မဲဆွဲနေကြသလိုတောက်ကြနေမှာတော့ Hillary Clinton ကိုယ်တိုင်ကလည်း Pennsylvania ပြည်နယ်မှာလူမှုအတိုင်းဝိုင်းအားလုံးအတွက်အကျိုးရှိစေမဲ့သူ့ရဲ့စီးပွားရေးမျှော်မှန်းချက်တွေကိုပြောဆိုရင်းမဲဆွဲစည်းရုံးပါတယ်။ Republican သမ္မတလောင်း Donald Trump ကတော့သူ့အဆိုရအဖွဲ့အနေနဲ့ဒီတိုင်းပြည်တွင်းကအလုပ်တွေပြပကိုရောက်မသွားအောင်လုပ်မယ်လို့ဆိုပြီး Hillary Clinton ကိုလည်းသမ္မတရာထူးနဲ့မထိုက်တန်သူဆိုပြီးတိုက်ခဲ့ပါတယ်။ဒီကနေ့စနေနေ့မှာတော့သမ္မတလောင်းတို့ဦးစလုံး Florida ပြည်နယ်မှာမဲဆွဲစည်းရုံးကြဖို့ရှိပါတယ်။ Iraq နိုင်ငံထက်က IS စစ်သွေးကြွားရဲ့အမှားခံနဲ့မြစ်ဖြစ်တဲ့ Mosul မြို့မှာ Iraq အထူးတပ်ဖွဲ့တွေနဲ့ Jihad စစ်သွေးကြွားတွေကြားတိကတောက်ကြာနေကအပြင်းထန်တိုက်ပွဲဖြစ်ပွားပါတယ်။ Iraq တပ်ဖွဲ့တွေကို American ဦးဆောင်တဲ့လေကြောင်းတပ်တွေကကြော်ထောင်းနှောင်ခံပေးထားတာပါ။မြို့အရှေ့ပိုင်းကနေ IS ကောင်ဆောင်တွေလှက်တလို့တရင်မှတ်မှာဆုတ်ခွာသွားပြီးဆိုပြီးတရင်တွေကြဲကြဲပြင်းပြထွက်ပေါ်ခဲ့ပေမဲ့လည်း Iraq တွေအီရတ်တပ်ဖွဲ့တွေဝင်တိုက်တဲ့အခါမှာတော့အပြင်းထန်ခုခံတိုက်ခိုက်မှုနဲ့ကြုံခဲ့ရတာဖြစ်ပါတယ်။တောင်ကိုရီးယားမှာသမ္မတပကွန်ဟေးနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်ထဲချီတို့ဒီကနေ့မှဆွေးဆန္ဒပြနေကြပါတယ်။သမ္မတပကွန်ဟေးဟာသူနဲ့နေပေါင်းများစွာရင်းနှီးလာတဲ့အမျိုးသမီးတင်ငယ်ချင်းတယောက်ရဲ့နောက်ွယ်ကနေလွမ်းမိုးချဲလဲခြင်းခံနေရတယ်ဆိုပြီးဆွဲဆွဆွဲမှုတွေရှိနေတာပါ။သမ္မတပကလူမှုဆက်ဆံရေးကြိုပမ်းချက်တွေမှာအဲ့ဒီအမျိုးသမီးကထက်တဲ့ဝဝင်ပဝင်ပတ်သက်နေတယ်ဆိုပြီးတော့လည်းပြောဆိုခံရတာဖြစ်ပါတယ်။တမရပကွန်ဟေးရဲ့မိန့်ခွန်းတချို့ကို Miss Choi ကတီးဖြတ်ပေးခဲ့ရတယ်ဆိုတာလောက်ပဲကိုရီးယားပြည်သူတွေအသေးချာသိထားကြတာဖြစ်ပါတယ်
။စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြေညာပေးသွားခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Brighted Sonya ဖြစ်ပါတယ်။ VOE American တန်ရဲ့ညဘက်ထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.